2020 2021 အခြေခံပညာသင်စာသင်နှစ်ကာလဟာ 6 လလောက်ပဲရှိမှာဖြစ်ပြီးတော့အဲ့ဒီ 6 လတာကာလအတွင်းအတန်းလိုက်ဆမ်မွေပွဲတွေကိုတကြံမတိုင်ခင်အပြည့်စစ်ဆေးသွားမှာဖြစ်တယ်လို့ဒီကနေ့နေ့ပြီးတော့မှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ကျောင်းအပ်တဲ့ကျောင်းသားအရေးအတွက်ထက်အမှန်တကယ်တက်ရောက်နေတဲ့အရေးအတွက်ကပုံနှဲနေတာကိုလည်းဒီကနေ့ပြောသွားတဲ့ကိန်းဂဏန်တွေမှာတွေ့ရပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတ
တ်ထားသူပေါင်းက58သိန်းကျော်ရှိပြီးတော့တက်ရောက်နေသူတွေကတော့33သိန်းသာရှိပါတယ်လို့စစ်ကောင်စုကြီးပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်စာတင်ကာလနဲ့လိုက်လျောညီထွေအောင်ကျောင်းသင်ခန်းစာတွေကိုဖြည့်လျော့ထားတဲ့တင်ရိုးနဲ့တင် जा ပေးနေပြီးတော့အဲ့ဒီတင်ရိုးရဲ့60ရာခိုင်နှုန်းကိုကျောင်းမှာတင်มาဖြစ်ပြီးကျန်တဲ့40ရာခိုင်နှုန်းကိုတော့ကျောင်းသားကိုယ်တိုင်လေ့ကျင့်ရမယ့်ပုံစံမျိုးနဲ့ပြောင်းလဲတင် जा သွားมาဖြစ်ပါတယ်လို့ပြောပါတယ်။အခြေခံပညာကျောင်းသားအားလုံးအတွက်စာတင်ကာလ6လတာအတွင်းမှာစာမိုးဝဲတွေကိုအတန်းလိုက်စစ်ဆေးသွားမယ့်ပုံစံနဲ့ပတ်သက်ပြီးတော့လည်းဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကျောင်းသားများရဲ့တင်ယူမှုကံ့မြောက်မှုရလတ်ကိုတိုင်းတာဖို့ကျောင်းတွင်စစ်ဆေးခြင်းအကဲပြခြင်းကိုပထမနှစ်ဝက်စစ်ဆေးခြင်းနဲ့နှစ်ဆုံးစစ်ဆေးခြင်းဆိုပြီးနှစ်ကြိမ်ဆောင်ရွက်တော့မှာဖြစ်ပါတယ်ပထမနှစ်ဝက်စစ်ဆေးခြင်းကိုတော့2022ခုနှစ်ဇန်နဝါရီလပထမပတ်အတွင်းဆောင်ရွက်တော့မှာဖြစ်ပြီးအဲ့ဒီစစ်ဆေးခြင်းမှာနိုဝင်ဘာလမှဒီဇင်ဘာလအထိတင်ယူခဲ့တဲ့သင်ခန်းစာများပါဝင်မှာဖြစ်ပါတယ်နှစ်ဆုံးစစ်ဆေးခြင်းကိုတော့မတ်လလောက်မှာစစ်ဆေးဖို့ဒီမန်းထားပြီးဇန်နဝါရီမှမတ်လအထိတင်ယူခဲ့တဲ့သင်ခန်းစာတွေစစ်ဆေးအကဲဖတ်တာဖြစ်ပါတယ်တင်ယူဟောင်း Grade 11တက္ကသိုလ်ဝင်ငယ်စာမွဲကိုဧပြီလတကြံမတိုင်ခင်မှာစစ်ဆေးသွားမှာဖြစ်လို့ကျောင်းတွင်းစစ်အသားများရဲ့နောက်ဆုံးစစ်ဆေးခြင်းများသည့်တက္ကသိုလ်ဝင်ငယ်စာမွဲမတိုင်ခင်မတ်လအတွင်းစစ်ဆေးသွားမှာဖြစ်ပါ Grade 1နဲ့ Grade 3အထိတက်မြောက်မှုစစ်ဆေးခြင်းကိုတော့စာသင်ခန်းအတွင်းပုံမှန်စစ်ဆေးအကဲဖြတ်ခြင်းဖြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်ဒါကြောင့်စာသင်နှစ်ကာလဟာတွက်ကြည့်ရင်6လခန့်သာကြာမှာဖြစ်ပါတယ်
တနိုင်ငံလုံးတိုင်းတာနဲ့အခြေခံပညာစာသင်ကျောင်းအားလုံးပြန်ဖွင့်နိုင်မှုကတော့ကိုဗစ် -19 ရောဂါဖြစ်ပွားကူးစက်မှုပေါ်မှာမူတည်နေပါတယ်ဒီကာယရောဂါအခြေအနေကြောင့်မြို့နယ်ပေါင်း56မြို့နယ်ကစာသင်ကျောင်းတွေကိုတော့အခုထိပိတ်ထားရတော့ဖြစ်ပါတယ်အခုဖွင့်ထားတဲ့ကျောင်းတွေမှာတက်ရောက်နေတဲ့အသက်12နှစ်အထက်ရှိတဲ့ကျောင်းသူကျောင်းသားပေါင်း12သိန်းကျော်ကိုတော့ကိုဗစ် -19 ကာကွယ်ဆေးပထမအကြိမ်ထိုးနှံထားပြီးဖြစ်တယ်လို့သိရပါတယ်အစိမ့်မြပညာစာသင်ကျောင်းတွေကိုတော့2021ခုနှစ် January လထဲမှာပြန်ဖွင့်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။တနိုင်ငံလုံးတိုင်းတာနဲ့ COVID-19 ကာကွယ်ဆေးထိုးနှံပြီးစီးတာက normal 20ရက်နေအထိစရင်အရဆိုရင်လူဦးရေက 15.3 သန်းရှိပါပြီ။အသက်18နှစ်အထက်ရှိတဲ့လူဦးရေအားလုံးရဲ့ထက်ဝက်ကိုအခုနှစ်ကုန်အတွင်းမှာကာကွယ်ဆေးထိုးနှံပေးနိုင်ဖို့ရည်မှန်းထားတယ်လို့ပြောပါတယ်။ဒါအပြင်ပြည်တွင်းမှာကိုဗစ် -19 ကာကွယ်ဆေးထုတ်နိုင်မှုစီစဉ်နေတယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်
။ COVID-19 ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေအတွက်လိုအပ်တဲ့ကာကွယ်ဆေးထပ်မံရရှိဖို့ရုရှားနိုင်ငံ၊တရုတ်နိုင်ငံ၊အိန္ဒိယနိုင်ငံတို့နဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့စက်မှုဝန်ကြီးဌာနအနေနဲ့လည်းတရုတ်နိုင်ငံနဲ့သဘောတူညီချက်ရယူပြီးပြည်တွင်းမှာကာကွယ်ဆေးထုတ်လုပ်ဖို့စီစဉ်ဆောင်ရွက်နေရရှိပါတယ
်။အခုပြည်တွင်းမှာထိုးပေးနေတာကတော့တရုတ်၊အိန္ဒိယနဲ့ရုရှားနိုင်ငံထုတ်တဲ့ COVID-19 ကာကွယ်ဆေးတွေဖြစ်ပါတယ်။ပြည်တွင်းမှာကိုဗစ်ဖြစ်ပွားကူးစက်နှုန်းလျော့နေလာတာနဲ့အညီခီးသွားလုပ်ငန်းနေဆက်ကုန်သွယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့ကိုစစ်ကောင်စီအနေနဲ့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်ရှင်။